ဒီတိုင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့စုပေါင်းထားတဲ့မြောက်ပိုင်းမာမေးအဖွဲ့ကဒီအစိုးရနဲ့တွဲဆုံဆွေးနွေးပွဲကိုအမြန်ဆုံးအကောင်အထည်ဖော်ဖို့တိုက်တွန်းထားတွေ့ရပါတယ်ခင်ဗျာ။ဘယ်အချိန်မှာအစိုးရနဲ့တွဲဆုံပြည့်မယ်ဆိုတာလေးပြောပြပေးနိုင်မလားခင်ဗျာ
။ကျွန်တော်တို့လက်ရှိအချိန်မှာတော့သူရဖက်ကဒင်းချန်ရေးကော်မရှင်ဘောနော်ဟာသူတို့ရဲ့အလို့တဘောတွဲဆုံဆွေးနွေးမှုကမ်းလှမ်းချက်ပေါ်မှာဘယ်နည်းတွေ့ရင်ကောင်းလဲဆိုတဲ့ဟာမျိုးကလို့လို့စီညီကြတော့ပဲရှိတယ်ပထမတော့၁၉ရက်နေ့လောက်မှာတွေ့မယ်ဆိုပြီးတော့ကျွန်တော်တို့ပြင်စားထားခဲ့တယ်ဆိုတော့ဒီနောက်ပိုင်းမှာတော့သူတို့ဘက်ကတော့၁၉ရက်နေ့ကိုနည်းနည်းနောက်ဆုံးလိုက်ပြီးတော့အဲ့ဒီနောက်ပိုင်းမှာပဲပြန်တွေ့ရအောင်ဆိုတော့ဒီနေ့ထက်ထီတော့ဘယ်နဲ့တွေ့မလဲဆိုတဲ့ဟာကိုတော့အကြောင်းမကြသေးဘူး
ဒီတိုင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့ဒီတရုတ်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တို့တရုတ်ပြည်ခွင့်မင်မြို့မှာတွေ့ဆုံမှုကဘယ်အကြောင်းအရာတွေဆွေးနွေးခဲ့ရဆိုတာများပြောပြနိုင်တယ်လို့ပြောပြပေးပါလားခင်ဗျာ
အဓိကကတော့ဒီကျွန်တော်တို့နောက်ပိုင်းမှာမိတ်လေးဖွဲ့ရဲ့ပုံရည်ဒီချက်ပေါ့နော်ပြီးရင်ဒီတိုက်ပွဲဘာကြောင့်ဖြစ်ရသလဲဆိုတဲ့ဟာရဲ့အဓိကဒီတိုက်ပွဲနောက်ပိုင်းမှာဖြစ်လာတဲ့ဟာကပြုံးခနဲ့မြင်လို့ရှိရင်ဒါကဒီအခုမှပဲကြိုတင်စီစဉ်ပြီးတော့ဖြစ်လာတဲ့ဆိုတဲ့ဟာမဟုတ်ဘဲနဲ့ဒါကအမှန်ကလေးကငကူကလေးကပင်ဒီနောက်ပိုင်းမှာရောဖြစ်ဖြစ်ဒီကျွန်တော်တို့ရခိုင်ဒေသမှာလည်းတိုက်ပွဲတွေကရှိနေတဲ့အနေအထားအဲ့ဒါတွေကတစ်ခုနဲ့တစ်ခု synchronize မဖြစ်ပေနဲ့ကိုယ့်ရဲ့ဒီ local area ပေါ့နော်ကချင်းဆိုကချင်းတိုက်ပွဲ DNL ဆို DNL တိုက်ပွဲကိုကန်းဆိုကိုကန်းတိုက်ပွဲပုံစံမျိုးပဲရှိနေခဲ့တယ်ဒါကိုကျွန်တော်တို့အနေနဲ့ကတော့ပို့ပြီးဟန်ရှက်ညီညီ harmonize harmony ဖြစ်အောင်လှုပ်ရှားလိုက်တဲ့ပုံစံမျိုးဆိုတော့အတန်တွေကပို့ပြီးကြည်လောင်သွားတဲ့ပုံစံမျိုးအဲ့ဒီအပေါ်မှာကျွန်တော်တို့အနေနဲ့ဒီတိုက်ပွဲဘာကြောင့်လှုပ်ရသလဲဆိုတဲ့ဟာမျိုးကိုရှင်းပြထားတာရှိတယ်ပြီးရင်ဒီတိုက်ပွဲဆိုတဲ့ဟာမျိုးကလည်းကျွန်တော်တို့အနေနဲ့စစ်ကိုလှလာတဲ့အကောင်နဲ့စစ်ဘလူတွေတော့မဟုတ်ဘူးနော်မလွေးမချောင်သာတဲ့အနေအထားမှာကျွန်တော်တို့လည်းဒီတိုက်ပွဲကိုကန့်သတ်စစ်အနေနဲ့ပူးပေါင်းဆင်နွှဲရတယ်ဆိုတဲ့ဟာမျိုးရယ်ပြီးရင်ငိမ့်ချရေးအတွက်လည်းဒီပြဿနာကိုဘယ်လိုပုံစံမျိုးအနေနဲ့အပြေချမလဲဆိုတဲ့ဟာမျိုးတွေကိုအဓိကတော့ဆွေးနွေးတယ်
တရုတ်နိုင်ငံရဲ့ကိုယ်စားလှယ်ဘက်ကဘယ်လိုများပြန်ဆွေးနွေးခဲ့တာရှိလဲခင်ဗျ
ဒီအပေါ်မှာတော့သူတို့အနေနဲ့ကတော့တရုတ်နိုင်ငံကနိုင်ငံကြီးဆိုတော့ဒီဘက်မလိုက်ဘူးပေါ့နော်တိုင်းရင်းသားတွေခေအဖက်ကရောမြန်မာအစစ်တပ်ဖက်ကရောအဓိကလည်းသူတို့ကဒီနေဆက်ဒေသတည်ငြိမ်ရေးကိုလိုချင်တယ်နေဆက်မှာဖြစ်တယ်ဆိုတော့အဓိကတရုတ်နိုင်ငံဘီသူတမတာနိုင်ငံနဲ့ဆက်ဆက်နေတယ်ဆိုတော့ဒီနေဆက်ဒေသတည်ငြိမ်အေးချမ်းဖို့နဲ့ပြဿနာကိုပြပြလေးလေးဖြစ်ဖို့ဆိုတော့ပြည်လူဆိုတဲ့ဆန္ဒရှိတယ်အဲ့ဒီအပေါ်မှာပဲသူတို့ရက်တည်တယ်ခင်ဗျာ
ဒီစည်းအနည်းနဲ့ဖြည့်ရှင်းလို့မရဘဲနဲ့နိုင်ငံအနည်းနဲ့ဖြည့်ရှင်းကြဖို့အတွက်ကတော့ပြောနေကြတာရှိပါတယ်ခင်ဗျာနှစ်ဖက်လုံးကလည်းပြောကြပါတယ်ဒါပေမဲ့လို့လေဒီတိုက်ပွဲတွေကလည်းမြန်မာပြည်မြောက်ပိုင်းမှာပို့ပြီးတော့ကျယ်ပြန့်လာတဲ့အနေအထားမှာဒါတွေများဘယ်လိုများရက်တန့်ဖို့နီးလန်းရှာတာအကောင်းဆုံးဖြစ်မယ်လို့ဆိုတာများပြောပြပေးပါလားခင်ဗျာ
ဒီလွေလွေလေးနဲ့တွေးမယ်ဆိုရင်တော့ဒီမြန်မာစစ်တပ်ဘက်ကတော့သူတို့ဒီတိုင်းသားဒေသထဲကိုထူနေတဲ့စစ်တပ်တွေကိုရုပ်သိမ်းလိုက်ရင်တော့တိုက်ပွဲအချိန်အဟုန်ကနေပြီးတော့တော်တော်လေးကိုရောတော့လိမ့်မယ်ဆိုတော့ဒီအဲ့ဒီကျွန်တော်တို့လည်းဒီမြောက်တရုတ်နိုင်ငံဒီအပြည်သူ့တမန်နိုင်ငံနဲ့တွေ့တဲ့အချိန်မှာလည်းဒီပြဿနာကိုဖြေရှင်းတဲ့အချိန်မှာဒီမြန်မာဆိုရအနေနဲ့ပေါ့နော်နိုင်ငံလုံးအပြည့်ခရက်စင်မှုကိုကြီးညာလိုက်လို့ရှိရင်ဒီတိုက်ပွဲအချိန်ကတော်တော်လေးကိုတည်တည်တာတာရောတော့မယ်သူတို့အနေနဲ့လည်းခုလက်ရှိထိုးစစ်ဆင်နေတဲ့တိုင်းရင်းသားဒေသကတပ်တွေကိုသူတို့ရဲ့နေရာကိုပြန်တော့ပြီဆိုရင်ဒါကတိုက်ပွဲရဲ့အချိန်အဟုန်ကပြောင်းလဲသွားမယ့်အနေအထားဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့ကအဲ့လိုမျိုးအဖြေချဖို့အတွက်ပထမဆုံးအဆင့်အနေနဲ့အဲ့လိုစဉ်းစားပြီးတော့ဒီလိုအစိုးရနဲ့ဆွေးနွေးတဲ့အချိန်မှာလည်းအဲ့ဒီအချက်ကိုဟိုတင်ပြခဲ့တာရှိတယ်ခင်ဗျာ
ဘုံမကြီးဒေါက်တာညိုထွန်းအောင်ကို RFA ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်